ထိုင်းနိုင်ငံမှာတော့ဘီးမွေနေတော့ပွဲကြီးကိုဆင်နွှဲနေရမှာလူငယ်ချမ်းသာကွင်တွေပေးခဲ့ပြီးဘီးစနစ်ကိုထောက်ခံသူတွေပေါင်းတဲ့ချီမနေ့ကချီတက်ဆုတောင်းခဲ့ကြပါတယ်။အရင်နဲ့ရဆန်ခဲ့တဲ့ဘီးကြီးဘူမီပေါ်အတူရတက်ဆက်မွေနေ့ကိုသတ်မှတ်ခဲ့တဲ့ဒီဘီးမွေနေ့မှာသားဖြစ်သူလက်ရှိဘီးကအနည်းဆုံးအချင်းသားပေါင်း3000ကိုလူငယ်ချမ်းသာကွင်ပြုခဲ့ပြီးနောက်ထပ်2000ကိုလည်းပြည်တံတွေရှော့ပေါ်ပေးခဲ့ပါတယ်။ဘီးနန်းတော်အပြေဘက်ကွင်ပြင်ကြီးမှာဖျောင်းတိုက်တွေထွန်းညိပြီးဒရုန်းတွေပါလွှတ်ကအဝါရောင်ဝတ်ဘီးရင်စနစ်ထောက်ခံသူတောင်းတဲ့ချီကလည်းနက်ရွာဆန်ဖခင်ကြီးမွနုဘဲကိုတက်ရောက်ချင်းမြင်ပေးတဲ့လက်ရှိဘီးရင်မဟာဗာဂျီယာလောင်ကုန်းကိုအယူသေးပေးနှုတ်ခွန်းဆက်တာခဲ့ကြပါတယ်။ဘီးရင်မကြီးသတိတာနဲ့အတူဘီးရင်ဗာဂျီယာလောင်ကုန်းဟာဘီးရင်နန်းတော်အပြင်ဘက်မှာကြိုးစိုးနှုတ်ခွန်းဆက်နေကြတဲ့ဒီဘီးရင်စနစ်ထောက်ခံသူလူအုပ်ကြီးကြားဖြတ်လျှောက်သွားပြီးအားလုံးကိုလက်ဝှေ့ကျန်းပြန်နှုတ်ဆက်ခဲ့ပါတယ်။တိုင်းပြည်အတွက်ကိုကျိုးစွန့်ခဲ့သူလို့အများအလေးစားမှုခံခဲ့ရတဲ့ဖခင်ဘီရင်ကြီးဟာနှစ်ပေါင်း80ထိုင်းနိုင်ငံကိုအုပ်ချုပ်ခဲ့ပြီးလွန်ခဲ့တဲ့၄နှစ်ကမှနှက်ရွာဆန်ခဲ့ကသူ့မွေးနေ့ကိုတော့ထိုင်းဖခင်များအနေဖြင့်ဆက်လက်သတ်မှတ်ဂုဏ်ပြုလာခဲ့ခြင်းလက်ရှိဘီရင်လက်ထက်မှာတော့ဒီဘီရင်စနစ်ပြည့်ပြင်ပြောင်းလဲရေးဆန္ဒပြပွဲတွေစဖြစ်လာနေပါတယ်ခင်ဗျ